ကင်းပြည်နယ်မြောက်ပြည်မြို့ရေးကြီးတာကြောင့်အသက်3နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသားနှစ်ဦးရေးနစ်သိမ်းဆုပ်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။ကင်းပြည်နယ်မြောက်ပြည်မြို့မှာမိုးပြင်းထန်စွာရွာသွန်းပြီးတောင်ရဲမြေတက်လာတာကြောင့်ဇူလိုင်လ29ရက်နေ့ကကလေးတစ်ယောက်နဲ့လူကြီးနှစ်ယောက်ရေထဲမျောပါပြီးသိမ်းဆုပ်တာတွေဖြစ်ခဲ့ပါတယ်။မြောက်ပြည်မြို့အမှတ်5ရပ်ကွက်ကအသက်3နှစ်အရွယ်ကလေးတဦးနဲ့မျိုးကအသက်အရွယ်ကြီးတဲ့အမျိုးသားနှစ်ဦးသေဆုံးမှုတွေဖြစ်ခဲ့တယ်ဆိုပြီးမျိုးကန်တူကအခုလိုပြောပြပါဗျာ
။လူကြီးလက်တွေဟာအခလေးလက်တွေလူကြီးလက်တွေမနေ့ဒီလိုမနေ့ပေါ့ဒါတော့ကိုယ်ကစီးရီးသင်းတင်းနဲ့ခလေးလေးနဲ့ဒီမှာထားမိစီမှာလေ။စီးရီးရလည်းမိဘလည်းခေါ်တော့လိုက်ခွင်နဲ့အလူကြလို့မှလားမသိပါဘူး
။တောင်ရင်မြေတက်လာတဲ့အတွက်တောင်ရင်မြေအနီးကရက်ွက်တွေကျေးရွာတွေကိုပါရေလွှမ်းမိုးပြီးအိမ်တွေကခေါမိုးထိနစ်မြုပ်တာတွေရှိသလိုမြင်းအနီးကလူနေအိမ်တွေကပစ္စည်းတွေလည်းမျောပါကုန်တာတွေလည်းရှိပါတယ်။တချို့ကတော့မြေရဲ့ကြီးချိန်မှာဘေးလွတ်ရာကိုထွက်ပြေးနေရတာတွေပစ္စည်းတွေရွှေ့ပြောင်းရတာတွေလည်းလုပ်ရင်းသိမ်းဆုံးရတာတွေလည်းရှိခဲ့ပါတယ်။တောင်ရင်မြေအနီးကရက်ွက်နေပြည်သူတွေရဲ့ပစ္စည်းတွေလည်းတောင်ရင်မြေထဲမျောပါကုန်တယ်လို့လည်းဆိုပါတယ်
။ဒီမှာဒီကြော်လာပေါ့တတိပြည့်ကျလာတော့ဘာမှတော့ဟိုလိုမရှိဘူး။အာတော့ဆော့ဆော့ဆိုဆော့ကြတယ်။ဟုတ်ကဲ့ဟိုအပေါ်ကအဘဘဒမတက်လျာအဲအဲကောင်းကြီးကမရေကြီးတားနေရောအကြိုက်နေလည်းမျောလာတာရေကြီးတားနေတဲ့အများကြီးလည်းမျောလာအမျိုးအမျိုးဘလုံးမဖြစ်နိုင်ကြီးနေရတော့လည်းဒီကတစ်ခါတစ်ခါတက်လာတော့ဘာမှပြင်မရခေါင်းလေးမျောတယ်တချို့အိမ်မော့စလုံးလေးပေါ့အဲ့လိုအိမ်မရှိတဲ့အဲ့လိုအိမ်ပစ္စည်းတွေပေါ့ဟိုဆောင်းထဲမှာတော့အဲ့လိုအိုးတက်လာလည်းမျောလာ
ဇူလိုင်လလည်းကစပြီးမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်တောင်ကြရည်တွေများလာသလိုတောင်ရင်မြေလည်းမြင့်တက်ခဲ့ပါဗါးအခုဆိုရင်မြောက်ရီခရိုင်အတွင်းကဒေသခံလူထု 6,000 ကျော်ဟာနီးစပ်ရာဖုံးတော်ကြီးကျောင်းတွေမှာတိုင်အမြင့်တွေပေါ်မှာတက်နေရတာရေဘေးလွတ်တဲ့နေရာတွေပြောင်းရွှေ့နေထိုင်ရတာတွေလည်းလုပ်နေရပါတယ်ရှင်